IOM နိုင်ငံကရွှေပြောင်းအခြေချနေထိုင်သူများကူညီအဖွဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်က Cox's Bazar ဒေသမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအကူအညီတွေတိုးမြှင့်လှုပ်ဆောင်ပေးနေကြောင်းအဖွဲ့ပြောခွင့်ရသူ Joe Millman ကဂျနီဗာမြို့မှာပြောကြားလိုက်ပါတယ်။နိုင်ငံကရဲ့ကူညီပံ့ပိုးမှုတွေကြောင့်အခုလိုကူညီနိုင်တာလို့ဆိုပါတယ်။အပြည့်စုံကတော့ကိုဇော်ဝင်းလိုင်တင်ပြမှာပါ
။ Britain, Sweden, America နဲ့ EU ဥရောပသမဂ္ဂတို့ရဲ့ကူညီပံ့ပိုးမှုတွေကြောင့်ကရတမကလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအဖွဲ့ IOM ဟာကောက်ဆက်စပစားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအတွက်လူနာရင်အသစ်တွေထပ်မံပေးပို့နိုင်ခဲ့ကြောင်း IOM အဖွဲ့ရဲ့ပြောခွင့်ရ Joe Millman ကဂျနီဗာမြို့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
Iowa and the UN Migration Agency has deployed a fleet of 10 new ambulances fitted with critical medical equipment to support emergency health services.
IOM ကုလသမဂ္ဂရွှေပြောင်းအခြေချနေထိုင်သူများကူညီရေးအဖွဲ့အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာအထောက်အကူပြုစင်နိုင်တဲ့စက်ပစ္စည်းတွေတပ်ဆင်ထားတဲ့လူနာတင်ရင်အသစ်10စီးကိုပေးပို့နိုင်ခဲ့ပါတယ်။ဒီမော်တော်ယာဉ်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသမှာရှိနေတဲ့ဒေသခံလူမှုတိုင်းဝိုင်းအတွက်လည်းအသုံးချသွားမှာပါ။
မနေ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းဘူတိတောင်နဲ့မောင်တော်ဒေသတွေမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်မြန်မာလူညုံရေးတပ်ဖွဲ့တွေရဲ့အနေဖြင့်ရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးတိမ်းရှောင်သွားခဲ့ကြတာပါအချင်းတူတူအတွင်းအဲ့ဒီလောက်များပြားလာတဲ့လူတွေအလုံးအရင်းနဲ့ထွက်ပြေးလာတာကြောင့်အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအဲ့ဒီလူတွေကိုထိန်းသိမ်းစောင့်ရှောက်ရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒါကြောင့်လေဒေသတွေမှာရှိတဲ့လူနာတွေကိုတင့်တော်တဲ့ကျန်းမာရေးဌာနတွေထံအချိန်မီပို့နိုင်ရေးအတွက် IOM အနေနဲ့24နာရီပတ်လုံးကျန်းမာရေးစောင့်ရှောက်မှုပေးနေကြောင်းလဲ Joe Millman ကပြောပါတယ် IOM ကလက်တလောပြုစုစောင့်ရှောက်ပေးနေတဲ့ပမာဏကိုလဲ Joe Millman ကအခုလိုဆက်ပြောပါတယ
် Iowa medics have carried out over 600,000 consultations with patients from the refugee
2019ခုနှစ်ဩဂုတ်နောက်ပိုင်းမှာဒုက္ခသည်ပြဿနာစတင်ခဲ့တဲ့အချိန်ကစပြီးIOM ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဒုက္ခသည်တွေနဲ့ဒေသခံလူနာပေါင်း6သိန်းကျော်ကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့ပြီးဖြစ်ပါတယ်။အဲဒီကာလအတွင်းမှာပဲလူနာပေါင်း9000ကျော်ကိုဒုတိယအဆင့်နဲ့တတိယအဆင့်ကုသမှုတွေခံယူနိုင်မှုဒေသတွင်းကကျန်းမာရေးဌာနတွေကိုပို့ပေးနိုင်ခဲ့ပါတယ်
။မနေ့ဩဂုတ်လနောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရောက်နေကြတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူစုစုပေါင်း1000နီးပါးရှိနေတယ်လို့ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကခန့်မှန်းပြောဆိုနေတာပါ။ရိုဟင်ဂျာဒုက္ခသည်တွေဟာစိုးစိုးဝါးဝါအခြေအနေအောက်မှာရုန်းကန်ရပ်တည်နေရဆဲဖြစ်တာမို့ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကလည်းနောက်ထပ်အမေရိကန်ဒေါ်လာ185သန်းထပ်တိုးပြီးကူညီထောက်ပံ့သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့အဲ့ဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုသုံးနှုန်းတာကိုမြန်မာအစိုးရကလက်မခံပေမဲ့လည်းအဲ့ဒီဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားနားလည်မှုစာကြွန်လာလက်မှတ်ထိုးပြီးဆောင်ရွက်နေတာရှိပေမဲ့အခုအချိန်ထိပြန်ပို့တဲ့လုပ်ငန်းတွေကိုမစနိုင်သေးပါဘူး။ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတော့ဒုက္ခသည်တွေကိုအရမတ်နေရပြန်ခိုင်းတာမျိုးမဟုတ်ပဲဒုက္ခသည်တွေသူ့သဘောနဲ့သူပြန်တာမျိုးကိုလိုလားနေကြသလိုတကယ်လို့ပြန်ကြမယ်ဆိုရင်လည်းသူတို့အတွက်ဘေးကင်းလုံခြုံမှုရှိတဲ့အခြေအနေမျိုးမြန်မာအစိုးရဘက်ကဖန်တီးပေးရမယ်လို့တိုက်တွန်းပြောဆိုနေကြတာပါ။လက်တလောနီယောမြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာလည်းရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးသွားဖို့အမေရိကန်အပါအဝင်အနောက်အုပ်စုနိုင်ငံတချို့ကပြင်ဆင်ထားကြပါတယ်ခင်ဗျာ။